Christmas နဲ့နှစ်သစ်ကူကာလအတွင်းမှာလူစုလူဝေးမဖြစ်စေဖို့အတွက်မြန်မာပြည်တဝမ်းမြို့ကြီးတွေမှာပန်းခြံတွေနဲ့လူသွားလူလာအများစုဝေးတဲ့နေရာတွေကိုပိတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်တနာထွန်းပါ Christmas နဲ့နှစ်သစ်ကူရုံးပိတ်ရက်ကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်အင်အားကံပေါင်းတရိတ်ဆန်ဥယျာဉ်နဲ့ပန်းခြံကစားကွင်းတွေအားလုံးကိုဒီဇင်ဘာ21ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်ပါတယ်Christmas နဲ့နှစ်သစ်ကူကာလမှာလူစုလူဝေးတွေမဖြစ်စေဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကညွှန်ကြားချက်တွေထုတ်ထားပြီးဖြစ်တာကြောင့်ပြည်သူတွေအနေနဲ့လိုက်နာဆောင်ရွက်ကြဖို့လိုတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့လျှက်စစ်စွမ်းအင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကပြောပါရယ
်ဗဟိုကာဒင်းကူကလည်းပဲညွှန်ကြားပြီးသားဖြစ်ပါတယ်နော်အဲ့တော့ Christmas မှာလူစုလူဝေးမဖြစ်ပေါ်အောင်ဆောင်ရွက်ကြဖို့เนาะအတိုင်းဒေသကြီးရဲ့လည်းပဲအခုထုတ်ပြန်နေတဲ့မှာလည်းပါပါတယ်เนาะအော်အဲ့ဒါညဉ့်ညီးเนาะဘာသာဘုံစုเนาะအဲ့လိုစုဝေးမှုတွေကိုရှောင်ရှားကြဖို့ဆိုတဲ့ညွှန်ကြားချက်ရှိပါတယ်ဒါကြောင့်မို့ဟာလာကျွန်တော်တို့ဒီ Christmas မှာဆိုလို့ရှိရင်လည်းပဲเนาะ Christian ဘာသာဝင်ရဲ့ထုံးတာเนาะ Kerosene เนาะဒီလှည့်လည်တာတွေမလုပ်ဖို့เนาะဒါညွှန်ကြားမှုဖြစ်ပါတယ်အလားသူတို့မှဟလာဟိုညကိုဖျားဝတ်ပြုတာပြုပါပြုတဲ့အခါမှာလည်းပဲညွှန်ကြားချက်ပေါ့နော် COVID-19 ညွှန်ကြားချက်နဲ့အညီဆောင်ရွက်ကြပါဆိုတာထုတ်ပြန်ပြီးသားဖြစ်ပါတယ်နော်အဲ့တော့နောက်တစ်ခုရှိတယ်ခဏလို့ဒီက New Year ပေါ့နော် New Year မှာကျွန်တော်တို့တွေကြော်ကြားရှင်ရတာရှိပါတယ်ဒါဒီလည်းပဲကျွန်တော်ခဏပြောတဲ့နေရာမှာအချုံးဝင်ပါ
လက်ရှိမြန်မာမှာဒီရက်ပိုင်းအတွင်းကိုဗစ်ရောဂါပိုးတွေ့လူနာ900ခန့်နှုန်းထိရောကြလာပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါရတယ်။ပိုးတွေ့လူနာအများဆုံးဖြစ်တဲ့ရန်ကုန်မှာရောဂါကူးစက်မှုအရှိန်ကိုထိုင်းနိုင်တဲ့အနေအထားရောက်လာပြီဖြစ်တာကြောင့် Christmas နဲ့နှစ်သစ်ကူပွဲတော်တွေမှာလူစုလူဝေးကနေတဆင့်ရောဂါကူးစက်မှုတွေထပ်မဖြစ်အောင်သတိထားဖို့လိုတယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါရတယ်
။ခုလက်ရှိမှာလည်းပန်းချံတွေပိတ်ထားတဲ့အတမျိုးတွေကတကယ်လုပ်တဲ့လုံဆောင်ချက်မှုအထူးချိုးဆောင်မှာဖြစ်ပါတယ်ဒီလိုပဲဆောင်ရွက်မှာဖြစ်ပါတယ်ခုလက်ရှိအနေအားအရဆိုကျွန်တော်က12ရက်12လလောက်ကစပြီးတော့ပို့တွေ့နှုန်းတွေကျလာတယ်ရန်ကုန်ဆိုလို့ရှိရင်တော်ကြီးကိုဒါ stable ဖြစ်လာတဲ့တည်ငြိမ်လာတဲ့အနေအထားလို့ပြောမယ်ဆိုပြောလို့ရပါတယ်ရန်ကုန်ပဲခူးအေရီဒါလေးကတော့ဒီတုံးတိုင်းကတော့တော်တော်လေးအခြေအနေကောင်းတစ်ခုရရှိနေပြီဖြစ်ပါတယ်ဆိုတော့မန္တလေးကတော့တိုက်ခိုက်နေသေးပါမန္တလေးကတော့ဒီကိစ္စညားနေသေးပါပဲရန်ကုန်ဆိုလို့ရှိရင်ဒါနောက်တော်တော်လေးချိန်နေတည်နေတဲ့အတွက်ကြောင့်တော့တစ်ပတ်လောက်ကျွန်တော်တို့စောင့်ကြည့်လိုက်တယ်ဆိုလို့ရှိရင်အခုဘယ်လောက်ထိအောင်တည်နေနေနေဖြစ်လာပြီလဲဆိုတော့ပို့ပြီးတော့သိနိုင်မှာဖြစ်ပါတယ်အစကနေပဲခြုံပြီးကြည့်လိုက်မယ်ဆိုလို့ရှိရင်တော့သူတို့အခုလက်ရှိပို့တွေ့တဲ့နှုံပေါ့နော်ဒီကပို့တွေ့တဲ့နှုံအနေနဲ့ဆိုရင်900ခန့်လုံးကျော်ကျော်ရှိတာတွေ့ရပါတယ်ဆိုတော့နောက်ပိုင်းမှာတော့ပို့တွေ့တဲ့နှုံက900ခန့်လုံးကျော်လောက်ဖြစ်လာတယ်ဆိုတဲ့အနေအထားရှိပါတယ်ဒီလို high risk ဒီလိုမျိုးဖြစ်စေနိုင်တဲ့နော်လူအောင်စုပွဲတော်တွေလူအောင်စုတွေစုစည်းတာတွေတွေ့ဆုံတာတွေမလုပ်လေလေတယောက်ကနေတယောက်ကိုယောဂကုသဖို့ခွင့်လန်းနည်းလေလေဖြစ်ပါတယ်တယောက်စီတယောက်စီတိုင်းကစီကံကိုလိုက်နာဖို့အရေးကြီးပါတယ်ဒါလေးကိုပြောချင်ပါတယ
်လူစုလူဝေးနဲ့အပန်းဖြေသူတွေအများကြီးလာတဲ့အတွက်မဟာဗန္ဓုလပန်းချံကိုဒီဇင်ဘာလ9ရက်နေ့ကစပြီးယာယီပိတ်လိုက်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းအငြိအိမ်ပြင်ပမထွက်ဖို့သတ်မှတ်ထားတဲ့မြို့နယ်တွေမှာကျမရင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်သတိပေးစစ်ဆေးမှုတွေပြုလုပ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရမြန်မာမှာကိုဗစ်တက်ခွဲအတည်ပြုလူနာ3000ကျော်ရှိနေပြီးတော့သေဆုံးသူ2000ကျော်ရှိနေပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။